တနင်္လာနေ့ကမိအကြီးကျယ်လောင်ကျွမ်းခဲ့ရတဲ့ပြင်သစ်နိုင်ငံပါရီမြို့လက်ကနော်တာဒမ်ကက်သီဒရယ်ဘုရားကျောင်းရဲ့ပျက်စီးမှုတိုင်းတာနဲ့အဆောက်အအုံဖွဲ့စည်းပုံတည်ငြိမ်မှုအနေထားနဲ့ပတ်သက်ပြီးအသေးချတိအောင်ကျွမ်းကျင်သူတွေဆက်ဆင်းနေကြပါပဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဒီဘုရားကျောင်းကြီးကိုလာမယ့်9နှစ်အတွင်းမှာအပြည့်ပြန်တဲ့တည်ဆောက်ဖို့ဖိအားပေးနေပါတယ် ပြည်နယ်နိုင်ငံသားချမ်းသာကျွေးဝါသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကဖျားကျောင်းပြန်လဲပြုပြင်ရေးအတွက်လှုံ့ခွေအမေရိကန်ဒေါ်လာ300ပေးလို့မယ်ဆိုတဲ့ကလေးကိုသမ္မတကရထားပြီးဖြစ်ပါတယ်။ဝန်ကြီးချုပ်အက်ဒဝတ်ဖီလီပီကလည်းဖျားကျောင်းခေါင်းမိုးပြောကြဆိုင်ကပျက်စီးခဲ့တယ်ဆိုလို့မွန်ချွန်ပြန်လဲတိဆောက်ရေးအတွက်ဒီဇိုင်းဆွဲဖို့ကမ္ဘာတစ်ဝှမ်းကပါဝင်ရှင်ပြန်လ ်လို့သတိပေးနေကြတာပါ။